Welcome to the Voice of America in Burmese.
Mingla mane khin ma shin. Washington ni review American tangan ni 2020 August 19 ye Bodafu ni mane khin season rwe go Myanmar samajin mane 6 na yi ga ni 9 na yi thi line no meter 24 40 na 51 line la meter 190 ro ga ni thauk lwin pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါထံခံနေရခြင်းမှာထိရောက်တဲ့ကာကွယ်ဆေးရလာရင်ကိုယ်နိုင်ငံအတွက်ပဲကိုမကြည့်ကြဘူး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကအင်္ဂါနေ့ WHO သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။ Nationalism exacerbated the pandemic.
အမျိုးသားရေးကိုပဲဦးစားပေးတာဟာကာယောဂါကိုပိုးပြီးဆိုးစေနိုင်တဲ့အပြင်ကမ္ဘာကုန်စည်စစ်ဆင်မှုတွေပါလုံးဝပြတ်သွားတဲ့အထိဖြစ်လာနိုင်စေတယ်လို့ပြောသွားတာပါဒီကံရောဂါပထမဆုံးခံစားလာရချိန်မှာတချို့နိုင်ငံတွေကပစ္စည်းတွေကိုတင်ထားတာကြောင့်ရောဂါမကူးဆန့်အောင်ကာကွယ်ပေးတဲ့ပစ္စည်းတချို့ပြတ်လတ်သွားခဲ့တာကိုရည်ရွယ်ပြီးပြောကြားတာလည်းဖြစ်ပါတယ်ကာကွယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုထားတာမျိုးကနေကာကွယ်နိုင်အောင်နိုင်ငံအလုံးလက်တွဲပြီးဆောင်ရွက်ဖို့လိုအပ်ကြောင်းလည်းကာကွယ်ဆေးရလာချိန်မှာအလုံးညီညွတ်ညီမျှလက်လန်းမရေဟာအရေးအကြီးဆုံးဖြစ်ကြောင်းလည်းပြောပါတယ်ကမ္ဘာကြီးဟာတိကျမဟုတ်ဘဲဆက်ဆက်နေတဲ့အတွက်စိတ်ချလက်ချတုံးနိုင်တဲ့ကာကွယ်ဆေးထုတ်လာနိုင်တဲ့တနည်းမှာဘယ်တော့ကနေမှမတူအောင်အချင်းချင်းပိုးပြီးလိုအပ်လာမှာဖြစ်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲလူငယ်တွေနေနဲ့ COVID-19 ရောဂါပိုးပြီးနေတာမဟုတ်တဲ့အတွက်သတိထားကြဖို့နဲ့ကိုယ့်ရဲ့ပြုမှုနေထိုင်ပုံတွေဟာတခြားလူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့လည်း WHO ကသတိပေးပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလွှကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ22သန်းနီးပါးဖြစ်လာနေတယ်လို့သေဆုံးရသူက8သိန်းနီးပါးရှိနေပြီဖြစ်ပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူအများဆုံးဖြစ်နေတဲ့စပိန်နိုင်ငံမှာဒီရောဂါထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်ကြိုးစားနေကြခြင်းမှာပဲဒီရောဂါထိန်းချုပ်ဖို့အတွက်ချမှတ်ထားတဲ့စည်းကမ်းတွေဟာလူခွင့်ကိုထိခိုက်နေတဲ့ဆိုပြီးထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်အတွက်ချမှတ်တဲ့စည်းကမ်းတွေဟာအုပ်ချုပ်သူလူရန်းစားကလူလူကိုထိန်းချုပ်ဖို့အတွက်ဖန်တီးမှုဖြစ်ခံယူထားသူ2500လောက်ဟာတနင်္လာနေ့ကမက်ဒရစ်မှာဆူဝေးဆန္ဒပြခဲ့ကြတာဖြစ်ပြီးလူလူလှုပ်ရှားမှုလုပ်တဲ့အဖွဲ့တွေကတဖွဲ့ကတော့ရှေ့လာထဲမှာလည်းဆန္ဒပြမယ်လို့ပြောပါတယ်။ဂျူလာတုန်းကလည်းစပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာတာကိုတားဆီးဖို့လက်ဝဲချင်းညွန်မောက်အစိုးရထုတ်ပြန်တဲ့စီမင်းစည်းကမ်းတွေဟာပုံကိုယ်ရေးလွတ်လပ်မှုကိုကန့်သတ်တယ်ဆိုပြီးလေယာဉ်ရင်းအဖွဲ့တွေအဓိကဥဆောင်တဲ့ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးအခုလည်းအလားတူဆန္ဒပြမှုတွေတွေ့လာရတာပါစပိန်လိုပဲ COVID-19 အတွက်ကန့်သတ်တားမြစ်မှုတွေကိုဆန့်ကျင်တဲ့လှုပ်ရှားဆန္ဒပြမှုတွေကို American ပြင်သစ် Britain နဲ့ Germany နိုင်ငံတွေမှာလည်းတွေ့ရပါတယ်မကြာသေးခင်ကအကောက်ယူခဲ့တဲ့စစ်တမ်းရာစပိန်မှာနှာခေါင်းစည်းတက်ဖို့အတွက်ညွှန်ကြားချက်ကိုလက်မခံသူကနိုင်ငံလူရေ၄ပုံ၃ပုံရှိနေပါတယ်နိုဝင်ဘာ3ရက် American သမ္မတရွေးကောက်ပွဲအတွက်ဆိုင်ရိုက်ကနေပေးပို့မယ်မဲပြားတွေအချိန်မီရအောင်ပို့ပေးမယ်လို့ American စာပို့လုပ်ငန်း USPS အကြီးကဲ Louis DeJoy ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် USPS ဌာနမှာပြုလုပ်မယ်အပြောင်းလဲတွေအလုံးနဲ့ဆိုင်းငံ့ထားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲတွေကိုမဲရီတွက်မဲ့အရာရှိတွေစီပေးပို့ရမှာတန်းနဲ့ချီတဲ့မဲတွေမရောက်ဖဲဖြစ်နေနိုင်တယ်လို့ Democratic Party ဝင်တွေရဲ့ပြောကြားမှုတွေနောက်ပိုင်းအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။Republican Party ကသမ္မတအတွက်မဲဆွဲပွဲမှာရန်ပုံငွေထည့်ဝင်တဲ့ချမ်းသာတဲ့အလှရှင်တစ်ဦးဖြစ်တဲ့ DeJoy ကို American သမ္မတ Donald Trump က USPS အကြီးအကဲဖြစ်နေခန့်ခဲ့တာဖြစ်ပြီးဒီရွေးကောက်ပွဲအတွက်ဒီနှစ်ဆောင်းဦးရာသီအတွင်းရောက်လာသမျှစာဘက်လောက်များများပို့ပေးဖို့အသင့်ပဲလို့လည်းသူကပြောပါတယ်။သူကစာလိုက်လုပ်သားတွေအတွက်အချိန်ပိုလုပ်ခမပေးဘဲဖြတ်တောက်လျှော့ချတာတွေလုပ်ခဲ့တာကြောင့်မကြခင်ရက်ပိုင်းတွေအတွင်းစာပို့လုပ်ငန်းရဲ့စာပေးဝေမှုနှောင့်နှေးကြမ်းကြမ်းမှုနဲ့ကြုံခဲ့ရတာပါ။အခုတော့ရွေးကောက်ပွဲမဲပြားတွေအချိန်မီမရောက်ဘဲဖြစ်နေမှာကိုရှောင်ရှားနေအောင်စာပို့လုပ်ငန်းရဲ့ဈေးလျှော့ချဖို့လှုပ်ဆောင်မှုတွေရွေးကောက်ပွဲနောက်ပိုင်းမှာမှလုပ်မယ်လို့ပြောပါတယ်။စာရိုက်ကနေမဲပေးမှုကို American ပြည်တော်စုတချို့ပြည်နယ်တွေမှာစက်တင်ဘာလမှာစတင်ဖို့ရှိပါတယ်။မဲမတမာမှုတွေရှိတယ်လို့စောင့်ကြည့်သုံးသက်သူတွေဝေဖန်နေတဲ့ Belarus နိုင်ငံရဲ့ရွေးကောက်ပွဲကနေ26နှစ်အုပ်ချုပ်ပြီးတဲ့နောက်တက်တန်းဆက်တိုးမဲ့အာနာရှင်သမ္မတ Alexandra Lukashenko နောက်ထပ်ပေးဖို့အတွက်ဆန္ဒပြမှုတွေတိုးလာနေချိန်မှာအင်္ဂါနေ့ကနောက်ထပ်အလုပ်သမားတွေပါပူးပေါင်းလာကြပါတယ်။အစိုးရထိန်းချုပ်ထားတဲ့လုပ်ငန်းတွေကနေထောင်နဲ့ချီတဲ့အလုပ်သမားတွေဟာအလုပ်မလုပ်ကြတော့ဘဲဆန္ဒပြနေတဲ့မင်းသားမင်းသမီးတိရစ္ဆာန်တွေ အတန်လှန့်သမားတွေနဲ့ပူးပေါင်းခဲ့ကြတာဖြစ်ပါတယ်။အောက်တိုဘာ9ရက်ရွေးကောက်ပွဲနောက်ပိုင်းရက်ဆက်ပြီးငြင်းငြမ်းစွာဆန္ဒပြမှုကိုရဲတွေကပြင်းပြင်းထန်ထန်ချိန်မုန်းခဲ့တဲ့နောက်သမရလူရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကိုသမရကငြင်းဆိုခဲ့ခြင်းကစပြီးဘယ်လာရုစ်နိုင်ငံမှာမငြိမ်သက်မှုတွေတိုးလာခဲ့တာပါ။ဆန္ဒပြမှုတွေတိုးလာနေချိန်မှာပဲသမရလူရှန်ကိုကရဲကြရှိ300ကျော်ကိုသူတို့တာဝန်ထမ်းဆောင်မှုအတွက်ဂုဏ်ပြုပြီးသူ့ကိုတစ္ဆာစောင့်တည်စေဖို့အတွက်ကြိုးစားခဲ့တာဖြစ်ပါတယ်။ငင်းကျဆွာဆန္ဒပြသူတွေကို stand grenades လို့ခေါ်တဲ့မေဇေးဘုံတွေ rubber ချီစံတွေနဲ့ပစ်ခတ်ခဲ့တဲ့ရဲတွေကိုအခုလိုချီချူးခုံပြူတာအတွက်အတိုက်ခံတွေကရှုံချကြပါတယ်။ရဲတွေရဲ့နှိမ်နှင်းမှုကြောင့်တေဆွန်အသူအနည်းဆုံး2ဦးဖြစ်ပြီးလူပေါင်းရာနဲ့ချီဒဏ်ရာရခဲ့တယ်လို့အဖမ်းခံရသူကလည်း 9,000 လောက်ရှိနေတာပါ။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.3MHz 5.40 kHz 9.33MHz 5.51 kHz 5.89MHz နဲ့5.190 kHz 15.95MHz တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။ရွှေပြောင်းအခြေချနေတိုင်းသူများအကူအညီပေးရေးအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာကရင်120ဆန်းကိုဗစ် -19 ရောဂါဆိုင်ရာကျန်းမာရေးဘုရားနာတဲ့တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီဘုရားနာမှာပြင်းထန်အဆုတ်ရောင်ကူးစက်ရောဂါအတွေ့တိကျခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီးကိုဗစ် -19 ရောဂါလူနယ်ရေးအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် -19 စတင်ဖြစ်ပေါ်ကလေးကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့လမ်းညွှန်ချက်တွေနဲ့အညီဒုက္ခသည်အများများနေထိုင်တဲ့ကောက်ဆက်ဘဇားခရိုင်နဲ့ COVID-19 တုံ့ပြန်ရေးပြင်ဆင်တဲ့လုပ်ငန်းတွေစတင်လုပ်ကိုင်နေကြတာဖြစ်ပါတယ်။အခုနောက်ဆုံးဖွင့်လှစ်ခဲ့တဲ့ကျန်းမာရေးဌာနတွေမှာဆိုရင်အခုအခါ IMO ကတိစောက်ခဲ့တဲ့ COVID-19 ရောဂါဆိုင်ရာကျန်းမာရေးဌာနတွေမှာအလဲအလတ်နဲ့အသေးအတန်လူနာ230ကိုတစ်ချိန်တည်းလက်ခံကူတာပေးသွားနိုင်ပြီဖြစ်ပါတယ်။ IOM ကတိစောက်ပေးခဲ့တဲ့ကျန်းမာရေးဌာနတွေမှာ COVID-19 ကူးစက်ခံရသူဒေသခံတွေရောတက္ကနက်နဲ့ HR နယ်မြေကဒုက္ခသည်တွေကိုပါကူတာပေးသွားမှာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ရာကရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာစစ်ရွာကရိုဟင်ဂျာ3000ကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ကြေညာထားပါတယ်ခင်ဗျ။အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးအော်စတြေးလျနိုင်ငံရရှိဖို့အရေးဆောင်ရွက်ထားပြီးဖြစ်တယ်လို့အော်စတြေးလျဝန်ကြီးချုပ် Scott Morrison ကအင်္ဂါနေ့ကပြောပါတယ်။အဲ့ဒီဆေးကိုအော်စတြေးလျနိုင်ငံအတွင်းမှာပဲထုတ်လုပ်သွားမှာဖြစ်ပြီးတနင်္ဂနွေလုံးကိုအခမဲ့ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ် Morrison ကပြောပါရယ်။ Oxford တက္ကသိုလ်နဲ့ COVID-19 ကာကွယ်ဆေးပူးပေါင်းဆန်းသတ်နေတဲ့ Sweden နဲ့ Britain Pfizer AstraZeneca ဆေးကုမ္ပဏီနဲ့ Australia နိုင်ငံတို့သဘောတူညီချက်ရထားပြီလို့လည်းဝန်ကြီးချုပ် Morrison ကပြောပါရယ်။ Oxford တက္ကသိုလ်ကဆန်းသတ်နေတဲ့ကာကွယ်ဆေးကတစ်ကမ္ဘာလုံးမှာရှေ့အရောက်ဆုံးနဲ့အလားအလာအရှိဆုံးဆေးဖြစ်ပြီးအခုသဘောတူညီချက်အရ Australia နိုင်ငံသားတွေအတွက်ကာကွယ်ဆေးအစောဆုံးရရှိနိုင်မှာဖြစ်ကြောင်းစံတမှုတွေအောင်မြင်ရင်ဒီကာကွယ်ဆေးကိုဩစတြေးလျနိုင်ငံအတွင်းထုတ်လုပ်သွားမှာဖြစ်တယ်လို့ဩစတြေးလျလူမျိုး25သန်းအတွက်အခမဲ့ဖြန့်ဝေသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်။ဒီကမ္ဘာလုံးမှာ COVID-19 ကာကွယ်ဆေးတတိယအဆင့်စံတတ်နေတဲ့ဆေးမျိုး5ခုတည်း Oxford တက္ကသိုလ်ကစံတတ်နေတဲ့ကာကွယ်ဆေးပါဝင်ပြီးဒီနှစ်ကုန်လောက်ထုတ်လုပ်နိုင်မှုမျှော်မှန်းထားပါရယ်။ COVID-19 ကာကွယ်ဆေးရရှိဖို့အရေးဒါဟာဩစတြေးလျနိုင်ငံအတွက်ပထမဆုံးသဘောတူညီချက်လည်းဖြစ်ပါရယ်။ဩစတြေးလျနိုင်ငံဟာ American ဆေးဝါးနည်းပညာကုမ္ပဏီ Becton Dickinson နဲ့လည်းဆေးထုတ်အပ်တဲ့ဒီတို့ပြွန်တန်းတရာဝယ်ယူဖို့အတွက် American Dollar 18တန်းဖို့သဘောတူစာချုပ်ချုပ်ဆိုထားပါတယ်ခင်ဗျာ American တွေကိုပြစ်မှတ်ထားပြီး Coronavirus ကရောဂါဆိုင်ရာပစ္စည်းတွေ online ကနေရောင်းချပြီးလိမ်လည်မှုနဲ့ Vietnam နိုင်ငံသား3ဦးကို Vietnam အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ် Vietnam ဆိုင်ရာ American တန်ယုံနဲ့ကောက်စစ်ဝင်ယုံကထုတ်ပြန်တဲ့ကြေညာချက်အရ Vietnam နိုင်ငံသားတွေဖြစ်တဲ့ Phan Dinh Du, Trung Quoc Khan နဲ့ Nguyen Duy Thong 3ယောက်က website ပေါင်း300ကျော်နဲ့လုပ်ငန်းလည်ပတ်ခဲ့ကြအောင်သူတို့က American နိုင်ငံတွင်းဆိုင်တွေမှာပြက်လက်နေတဲ့လက်တန့်စည်းရည်နဲ့တခြားပစ္စည်းတွေကို online ကနေကြော်ညာရောင်းချပြီးဝယ်သူတွေစီကိုမပေးဖို့ပဲနေခဲ့ကြအောင်ဖော်ပြထားပါတယ်။ American ပြည်ထောင်စုအတွင်းပြည်နယ်90ကပစ္စည်းမှာယူသူလူပေါင်း 9,000 လောက်စီကို American Dollar 1,000 နီးပါးတန်ဖိုးရှိတဲ့ပစ္စည်းတွေရောင်းချလိမ့်နေခဲ့တာဖြစ်ပါတယ်။လိမ့်နေသူတွေက American အခြေစိုက်ငွေပေးချေစနစ်ကိုအသုံးပြုသလိုရကြီးတဲ့ email account တွေနဲ့ website အသုံးပြုသူ user account တွေကိုဖွင့်ထားပြီးပစ္စည်းတွေလိမ့်နေရောင်းချခဲ့တာဖြစ်ပါတယ်။ အဲ့ဒီလိုရောင်းချနေတာကိုဥပဒေစိုးမိုးရေးအရာရှိတွေမသိအောင်လုပ်ထားကြတာကိုလည်းအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစစ်ဆေးတွေ့ရှိခဲ့ပါတယ်။လိပ်စာတွေနဲ့ဖုန်းနံပါတ်အမှားတွေ website တွေပေါ်မှာဖော်ပြထားတာကြောင့်လည်းလေလယ်သူတွေနဲ့မသက်ဆိုင်တဲ့လူတွေနဲ့ကုမ္ပဏီတွေကိုအလေခံရသူတွေကတိုက်တန်းမှုတွေမှာရင်ပြုလုပ်ခဲ့ကြပါတယ်။အခုလိုလိမ်လည်မှုတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဗီယက်နမ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကိုပေးပို့ခဲ့တာကြောင့်နောက်ဆုံးမှာလိမ်လည်သူတွေကိုဖမ်းဆီးလိုက်နိုင်တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလာတဲ့မြောက်ကိုရီးယားနိုင်ငံကခေါင်းဆောင်တွေရဲ့အစ်မြင့်နိုင်ငံရေးညီလာခံကိုဒီကနေ့ပို့တုံးနေမှာကျင်းပဖို့ရှိပါတယ်။တန်ခတ်ပိတ်ဆို့ခံတားရလို့ဆိုးရွားလာနေတဲ့စီးပွားရေးကကိုဗစ် -19 တားဆီးရေးလုပ်ငန်းတွေကြောင့်ပိုပြီးအကျတ်တဲဆိုင်နေချိန်မှာမြောက်ကိုရီးယားနိုင်ငံဟာရည်ကြီးတဲ့တန်ကုန်လဲအကြီးကျယ်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ညီလာခံမှာဘာကြောင့်ဆွေးနွေးမယ်ဆိုတာမပြောဘဲအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးမယ်လို့သာနိုင်ငံပိုင် KCN နေသတင်းဌာနကပြောပါတယ်။ကိုရီးယားဒေါ်လာရေးဖွံ့ဖြိုးတိုးတက်နေမှုနဲ့ပါတီရဲ့တိုက်ခိုက်နိုင်မှုစွမ်းအားကိုမြင့်တင်ရမှာအရေးပါတဲ့ကိစ္စတစ်ခုကိုဗိုလ်တုံးနေမှာပြုလုပ်မဲ့ပါတီမျက်နှာစုံကြီးအစည်းအဝေးမှာအနိုင်ရအလုပ်သမားပါတီကခေါင်းဆောင်တွေကဆုံးဖြတ်မှာဖြစ်တယ်လို့လည်း KCN နေသတင်းဌာနကအင်္ဂါနေ့ကကြေညာထားပါတယ်။အခုလိုကြေညာချက်ဟာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့တစ်ဆင်လုပ်နေကြနွေရာသီစီးရေးလေ့ကျင့်မှုစတင်လုပ်ဆောင်ခြင်းမှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကွန်ပျူတာနဲ့ပုံစံဖန်တီးထားတဲ့အတိုင်းလုပ်လို့ရှိတဲ့ဒီစီးရေးလေ့ကျင့်မှုနဲ့ပတ်သက်လို့မြောက်ကိုရီးယားသတင်းဌာနတွေကတစုံတရာပြောကြားတာမရှိသေးပါဘူး။ပုံမှန်တော့မြောက်ကိုရီးယားတို့ကဒီစီးရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကိုကျူးကျော်ဖို့အစမ်းလေ့ကျင့်တာဆိုပြီးပြည်ပြည်ထန်ထန်ဝေဖန်လေးရှိပါတယ်။ပါတီတာဝန်ရှိသူတွေဟာနိုင်ငံရဲ့စီးပွားရေးရာကိစ္စတွေနဲ့ပါတီဖွဲ့စည်းပုံပြောင်းလဲရေးကိစ္စတွေကိုလည်းဆွေးနွေးမယ်လို့ KCN သတင်းဌာနကပြောပါတယ်။ American ပြည်ထောင်စုနဲ့ Nuclear ဆိုင်ရာစစ်ဆေးဆွေးနွေးပွဲတွေရှင်းပြတော့နောက်မဆုတ်တာဖြစ်နေတဲ့အပေါ်မှာလည်းမြောက်ကိုရီးယားကောင်ဆောင်တွေဆွေးနွေးလိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ။ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်းပါ။အရေးမြမတက်မတော်ကဗိုလ်ချုပ်ကြီးဟောင်းနဲ့အခုပြည်တော်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဦးရွှေမန်းနဲ့ KNU ပြည်မျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသောမတူစေဖို့တို့တနင်္လာနေ့ August 18ရက်နေ့ကနေပြည်တော်ရှိဦးရွှေမန်းအိမ်မှာတွေ့ဆုံခဲ့ကြပါတယ်။ဘာကြောင့်တွေ့ကြပြီးဘာတွေအဓိကဆွေးနွေးအမြင်တူတာတွေရှိခဲ့ပါလဲ။ဦးရွှေမန်းနဲ့ဆွေးနွေးပွဲမှာပါခဲ့တဲ့ KNU ဒီဥက္ကဋ္ဌဖထိုးကွယ်ထူးဝင်းကိုမေးမြန်းထားပါလဲ။လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာဖြစ်လာတဲ့ဒီဆွေးနွေးပွဲဘာကြောင့်ဖြစ်လာလဲလို့မေးရမှာသူရဦးရွှေမန်းက
"သူကနေပြည်တော်ကိုရင်းနှီးညီလာခံအတွက်လာရကြ။လာတဲ့ချိန်မှာစစ်သားဟောင်းကြီးပြန်လဲတွေးဆုံတာပါပဲ။အမြင်ရင်းပြလဲတာတော့ရှိပါတယ်ကြ။အဓိကတော့ငင်းရိုင်းလူချင်းနဲ့ဆွေဆွေဒီမိုကရေစီနိုင်ငံဖြစ်ခြင်းနဲ့အဲ့ဒီတည်းနှစ်ယောက်အမြင့်ဆုံးဖလှယ်တာဖြစ်ပါတယ်ဗျ။
အဲ့တော့ဒီတစ်ခေါက်ဆွေးနွေးပွဲရဲ့ထူးခြားမှုကိုမေးရမှာဦးရှင်မန်းကပဲနှစ်နိုင်၄ပါးကြာတီးတဲ့ပထမဆုံးဆွေးနွေးနိုင်တာဖြစ်တယ်လို့ပြောပြီး
ထူးခြားချက်ကတော့ထပ်ပြီးဆုံးမှုသူဖြစ်ဖို့ကတကယ်ကိုသူကငင်းရိုင်းလူချင်းနဲ့ဗျ။အဲ့ဒီတည်းသူဒီကိစ္စမှာကြိုးစားနေတယ်။တွေ့နေတဲ့နေရာမှာလည်းသူကတော့ငင်းရိုင်းတဲ့ပြအကြီးကပဲ။ဒုတိယဥက္ကဋ္ဌကြီးကြတဲ့ဆရာကြီးကအဲငင်းငိုင်းတင်နိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ဆရာကြီးနဲ့ဆက်ဆက်ပြီးတော့အဲဒီဟာပို့ပြီးတော့ခဲတဲ့ဝင်လိလာထားတယ်ဗျ။ဒါမှလို့အဲကျွန်တော်တို့လည်းဝန်တာမိပါပဲပြည်ပြည့်ဖြစ်နေပါရဲ့။ဩလို့ကိုလိုပဲစစ်သားတွေကအခုချိန်မှာကိုလိုကဘယ်လိုပဲဖြစ်ဖြစ်တကယ်ကိုဒီချစ်ချစ်ခင်ရဲ့ရင်းနှီးတဲ့ငင်းငိုင်းရေးတဲ့တက်တွဲတွေဆုံးတဲ့ရေးတဲ့သူသားပညာလုပ်နေတာသူ့ကိုလည်းကျွန်တော်ကျေးဇူးတင်နေကြအဲကိုယ့်ကိုယ်လည်းဒါကြီးဆက်လက်ပြီးတော့ကျွန်တော်ကျေးဇူးပြီးတော့အထောက်အပံ့ပို့ပြီးတော့ခိုင်မာစွာဆွေးနွေးနိုင်ခဲ့ပါတယ
် KNU ဒီဥက္ကဋ္ဌဖိုတိုဆော့ကွက်ထူဝင်းကတော့တွေ့ဆုံဖို့ဖြစ်လာပုံနဲ့အဓိကဆွေးနွေးခဲ့တာတွေကို
ကျွန်တော်တို့ကတော့ရင်းချိုင်းတည်ဆောက်တဲ့နေရာမှာ Federal Democracy ပြည်တော်စုတည်ဆောက်တဲ့နေရာမှာဘယ်အဖွဲ့အစည်းပဲနိုင်ငံပါတီနဲ့မဆိုကျွန်တော်တို့ကပူးတွဲဆောင်ရွက်နေမှာပဲသူကတော့သူပါတီရဲ့သဘောထားတွေရတီချက်တော့သူရှင်းပြတော့ပေါ့အထူးသဖြင့်ကတော့ဒီရေးချိုင်းလုပ်ငန်းမှာသူကတော့အင်ပြပါတယ်သူကလည်းဒီလဲနေကဗတိဖက်ကတည်းမှာပါဝင်လာခဲ့တဲ့တမ်းတော်ကောင်းတော်ကြီးတူဆိုတော့ဒီဖြတ်သန်းတဲ့တိကျမှုမူတည်ပြီးတော့ကျွန်တော်နိုင်ငံရဲ့ဒီပြည်သားတွေအလုံးအကျိုးတည်းပြည်တော်စုမှာရေးချိုင်းရှိမှာရေးချိုင်းဆိုတာကလည်းဒီအပြည့်ရတစ်ခုတည်းမဟုတ်ဘဲနဲ့တိုင်းရင်းသားတွေနဲ့စီလုံးရင်းရဲ့အဓိကကြတယ်ဒါမှမဟုတ်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်မယ်
ที่บ้านผมอยู่ตัวเดียวแต่ที่ดูเยอะสาวๆนี่ดูยิ่งบัวผมอยู่ตัวเดียวพอเด็กทางยามนี่สุดเลยก็ยังพอดีอยากที่จะดูสิบกันนะว่าที่นี่มาอากูสุนุเวก้าเป็นเราหนีลากันจากสาเจนเนี่ยได้ใส่หนีลาจ้าที่บ้านบลูเจ้าสุนุเวก้าที่เด็กทางยามนี่ดูแล้วที่สุดจะทำมาว่าที่นี่ยังไม่ตัดเลยยานั่งดู
แต่เดี๋ยวเช่นนี้ไม่ใช่หรอกแต่ยามรู้น้องเจ้าหลานสุวรรณนับไปมาเนี่ยยังยังชื่อเสียงผู้มีความมั่งดูเนี่ยยังยังยังชีวิตจูดาชาตาผู้เป็นดูเรศุระเดบอมีเกี่ยวอะไรเปล่า
อันนี้จ้ะน้องสุยาเล็ตเทมายอเล็ตชีนี่ใจอาจจะที่กูจะล้วนในมือสุนิจจารุสีบาลาลุไม่ยามาอุเชมังกาสักที
สุนิจจารุเทมาเฟรเรศุระตัวจ้าเลยเฟรเรศุระก็ควรจะทำมือดูสุนิ ปกติในไทยนะเฟรเวอร์เรายังไม่รู้ค่อยๆสุดเลยสักการ์มีช่วงนี้เนี่ยที่เฟรเวอร์เนี่ยที่ปีนี้ที่เทมาร์เรย์ก็ไม่ใช่การทุกจุดทุกอย่างเข้มงวดจริงเนี่ยในทางมิจฉาอย่างเช่นเราจะไม่เลยแต่จะรู้อันนี้เท่าไหร่จะไหวที่จังหวะเลยตาดีทุรามีเรื่องมาเฟรเวอร์ดีโมกราซีเนี่ยทุรามีสุดเลยเขาจะมาที่กาชาจะปีไปแต่จังเลย
เฟรเวอร์ในงานทุรามีสุดแล้วก็ดิโมกราซีอะไรเรียบร้อยแล้วเนี่ยแต่เราเฟรเวอร์อุตส่าห์ปีว่าเราเลยการที่นี่เนี่ยตัวจะเลือกใครอ่ะคุณรู้แต่พักก็ตัวจะเกิดสุดอ่ะเฟรเวอร์ก็อุตส่าห์ปีละมาเขียนบุรุษรู้คันซานี่อะไรตัวจะอะไรรู้ไม่ยามาอุตส่าห์มั้งก็เออรู้ไปก็รู้ไอ้ตัวเกี่ยวเรื่องมาดิโมกราซีอยู่สิ่งที่ดีก็เฟรเวอร์อยู่ชันทาย
อดูเอ้กูรู้ตัวมีมาในงานมาดิลูกชิ้นนี้เลยสุดาตัวมีกูดิลูกต้องได้เที่ยวสุดาหรอกที่ที่ไหนไปเลยไอ้จ๊อจริงจริงแบบสุดาห้องจีดีด้วยสมบูรณ์กันเลยเนี่ยมั้งยังจะยิบบอกไปรู้แต่ยังมุ่งสิ่งเล็กสุดาก็รอสองจีเอาออกมาพิจารณาเลยนะจ๊อเว้ยแม่บ้า
อเมริกันที่เราสูบมาแต่ก็ตัวเรียนแล้วพ้นเลยล่ะใช่ไหมเว้ยแต่ก็ตัวเรียนด้วยมา ก็เป็นนายดีกุศลตัวเรียนมาหลายเรื่องจำเป็นจะว่าไม่ใช่จะมาติงกีไทยปะเมื่อเกิดรายนาปีเนี่ยชาวเฮก้าเมื่อเกิดรายนาเด็กตัวฮะในงานด้วยจีซงเด็กตัวเรียนเด็กกัดคู่ปะเด็กตัวอันนี้เป็นสาวคนเนี่ยโอโกลาเซียนในการเนี่ยโอโกลาเซชาวเนี่ยด้วยปัจจุบันตรงเตรียมปะมาเว่เด็กตัวเรียนก็เป็นนายดีกุศลขยันตัวเตรียมต้องสังหารด้วยสิ่งเกี่ยมมา จังหวะกาเดียตรงเส้นเนี่ยวันจันทร์อาอุปาวิมาเร่คุโรซาตินจ้ามุปงสังกูเช็คเช่นแม่เปียงไหลปีโอโกลาสกุยเนี่ยบุตรหนึ่งก็สั่งลูกไปจู่จังหวะรีอาลงกูเอาไว้เป็นเพื่อปูชาทอมาพิบารีชาเปอร์ฮิกามยาวกรุไลนาเด็กตัวเปียงพ่นเบเม่จังหวะรีป่าวเวนอาลูการอในข้าวซีเร่ไม่เพียงเนื้อวิจัยปี ไวรัสกากวยด้วยทุบยังเสียงสังเวชทารีลูเด็กตัวเป็นที่มาลูกเด็กยามาวันนั้นจะอุกาฟิโอเอกูเปียวไปเลยวันนั้นเองอ่ะโอ้ลุงปู่เนี่ยอะไรไปลูกติดคอเลยไปลูกเลยสุดอ่ะยายาโอ้สาวยายาบอกคงลงอ่ะลุงเอ็งเนี่ยไปโตมีดอกกุ้งรันตีเนี่ยเราตัวเล็ก
จังนาการูบางตรงในบางตรงอันนั้นการจะรอตัวกูพามากูไรมาที่ตัวมาไกลตัวใครหนอออนไลน์ออร่าสิเรียนเป็นตอนนี้เราจะเรียนไปดีปุ่นละสิเอ้ยลูกนักพูดถ้าโตละเลยเด็กตัวสาวสาวมาเลยสมัยที่ลงกูจังนาจะอุ้ยไปไทยปุ่นตั้งมาทับปีเดี๋ยวเนี่ยเดียวก็ว่าวิธีคุยชาบุตีจะซีเซนทารีลูกตัวก็เปลี่ยนไป
จังหวะเรื่องไวรัสกู้เสพยาหนุ่มที่เชียวเย่ไล่หาสัญญาณหมู่อปอมารอตัวด้วยมีอะไรกูอคุลูเปลี่ยนเปลี่ยวไปเลยถ้าเราเลยคลีดีถ้าคลีดีไปบอกคลีดีสอเลยชูจ้าเลยถ้าความกันนี่จ้าเราไปถ้าชูจ้าเราเลยตู้เพื่อนเนี่ยตู้อะไรอยู่นี่เรื่องหรือเรื่องสีนะครับเจ้ามาเจ้ามาสอที่ตีได้ใจไหมก็ยุ่งใจเดือดใจเดือดใจเดือดใจวะ
แต่ก็ตัวเวนตัวเองก็เป็นนายดีเพื่อป้อมหนุ่งงาในแต่ละมาเชียร์ยากายนู่นที่ตัวละแต่ตัวยาเจ้าเนี่ยเคารุไลน่าแต่ก็ตัววับใส่มาแต่เนี่ยหลานนี่ก็พบยาบาลีจังหวะจะทำเราโกสิสิเกจ้าเดี๋ยวคนเสกคนอู้กูตีดันสามชิ้นเนี่ยไปต้องอย่าเลือกกูอู้กูรอควอเรนตินโลตีจ้าควท้าจ้าพบยาบาลี
အိုကလာဟိုမားပြည်နယ်တက္ကသိုလ်မှာတော့တက္ကသိုလ်ပြင်ပဆောင်တစ်ခုမှာကိုဗစ်ကူးစက်သူ23ဦးတွေ့ရကြောင်းဩဂုတ်လ15ရက်နေ့ကကြေညာပါတယ်ဝိုင်အိုမင်းတက္ကသိုလ်မှာလည်းကျောင်းသားနဲ့ဝန်ထမ်း38ဦးမှာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိကြောင်းတနင်္လာနေ့ကထုတ်ပြန်ပါတယ်ဘော့စတွန်တက္ကသိုလ်မှာတော့ကိုဗစ် -19 ကူးစက်ခံရသူ10ဦးရှိနေပါတယ်အင်ဒီယားနာပြည်နယ်နော်ထရီဒိမ်းတက္ကသိုလ်မှာတော့ဩဂုတ်လ3ရက်နောက်ပိုင်းCOVID-19 စစ်ဆေးသူ654ဦးထဲမှာ59ဦးကူးစက်ခံထားရတာကိုတွေ့ရှိခဲ့ပါတယ်။ New York Times သတင်းစာကြီးကလုတ်တဲ့စစ်တမ်းတစ်ခုအရတော့အစိမ့်မြင်ပညာရေးသင်တက္ကသိုလ်ကောလိပ်290မှာကျောင်းသားတွေနဲ့ဝန်ထမ်းကြား COVID-19 ကူးစက်သူ6600တွေ့ရှိထားပြီးကပေးကလာအတွင်းဗိုင်းရပ်စ်ကူးစက်မှုနဲ့ဆက်ဆက်ပြီးသေဆုံးသူ14ဦးရှိတယ်လို့ဖော်ပြပါတယ်။ဒီစီရင်အရတော့ Austin က Texas တက္ကသိုလ်မှာမတ်လ1ရက်နေ့ကနေဇူလိုင်လ28ရက်နေ့အတွင်း virus ကူးစက်ခံ449ဦးနဲ့အများဆုံးဖြစ်ပါတယ်။ Central Florida တက္ကသိုလ်ကကူးစက်ခံအတည်ပြု438ဦးနဲ့ဒုတိယဖြစ်ပြီး Georgia တက္ကသိုလ်ကတော့ကူးစက်ခံ390နဲ့တတိယနေရာမှာရှိပါတယ်။တက္ကသိုလ်တွေနဲ့ကောလိပ်တွေမှာနှကောင်းစည်းမဖြစ်မနေဝတ်ဆင်ဖို့နောက်တဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးတော့နေထိုင်ရေးညွှန်ကြားချက်တွေနဲ့ကျောင်းနေပြန်ဖွဲ့ရေးစီစဉ်ဆောင်ရွက်ထားပေမဲ့လို့လဲကျောင်းဝင်အတွင်းမှာဗိုင်းရပ်စ်ပြန့်နှံ့ရှိနေနိုင်ပြီးကူးစက်နိုင်တယ်ဆိုတာကိုစစ်တမ်းကဖော်ပြထားပါတယ်ရှင်ကျမသိင်္ဂီထိုက်ပါ
ဗုဒ္ဓဘုရားနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းဒီမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မြန်မာနိုင်ငံရဲ့လာမယ့်၄ချိန်မြောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြန်ပြီးစဉ်းစားဖို့အချိန်ရောက်ပြီဆိုတဲ့ခေါင်းစဉ်နဲ့ဒီ Diplomat မှာ Saint King ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးကောက်နှုတ်တင်ပြမှာပါ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမတိုင်မီ27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံစထုတ်ထမြောက်စည်းဝေးကိုဩဂုတ်လ19ရက်နေ့ကနေ21ရက်နေ့ထိကျင်းပဖို့စီစဉ်ထားပါတယ်။ဒီငြိမ်းချမ်းရေးညီလာခံကနေတိတာထင်ရှားတဲ့တိုးတက်မှုတွေရဖို့မျှော်လင့်နိုင်မှာမဟုတ်ပေမဲ့ COVID-19 ကပ်ဘေးရောဂါကြောက်ရောက်နေတဲ့ကာလအခုလိုညီလာခံမျိုးဖြစ်မြောက်အောင်အခက်အခဲတွေကြားကစီစဉ်နိုင်တာကတော့အထင်ကြီးစရာဖြစ်တယ်လို့အပြုသဘောဆောင်တဲ့တိုးတက်မှုအဖြစ်မှတ်ယူနိုင်ကြောင်းဆောင်းပါးရှင်ကဆိုပါတယ်။အခုလာမယ့်၄ချိန်မြောက်ငင်းငယ်ညီလာခံမှာဆွေးနွေးမယ့်အကြောင်းအရာအများစုဟာလုံထုံးလုံနည်းတွေသာဖြစ်ပြီး2021ခုနှစ်အစောပိုင်းအစိုးရတစ်အာဏာရလာချိန်မှာဆက်လက်ဆွေးနွေးညှိနှိုင်းမယ့်အဆင့်အတွက်လမ်းခင်းပေးတဲ့ဆိုတဲ့ရည်မှန်းချက်ပဲရှိတယ်လို့ဆိုပါရယ်အခုငင်းငယ်ညီလာခံဟာဘု து အတွက်ကြိုးရှိမလဲလို့သုံးသပ်ရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ပဲဖြစ်တယ်လို့ဆိုပါရယ်ဘာကြောင့်လဲဆိုရင်သူဟာဗမာတွေအတွက်မရှိမဖြစ်လိုအပ်တဲ့ခေါင်းဆောင်အဖြစ်ညီလာခံမှာပြနိုင်လိမ့်မယ်လို့ဆောင်မရှင်ကပြောပါတယ်တစ်ဖက်မှာလည်းတိုင်းရင်းသားပါတီတွေအနေနဲ့2015ရွေးကောက်ပွဲမှာတွေ့ခဲ့ရတဲ့ဆိုးရွားတဲ့ရလဒ်မျိုးတွေရှောင်ရှားနိုင်ရေး2020မှာမဟာမိတ်ဖွဲ့ပြင်ဆင်နေပါတယ်ဒါပေမဲ့လွှတ်တော်မှာလုံလောက်တဲ့အမတ်နေရာရဖို့တော့မဖြစ်နိုင်ဘူးလို့ဆိုပါတယ်ဒါကြောင့် NLD ပါတီအနိုင်ရခဲ့လို့အဆိုးရဖြစ်လာမယ်ဆိုရင်2021ခုနှစ်တိုင်းနယ်ပြည်နယ်အဆိုးရဖွဲ့တဲ့အခါတိုင်းရင်းသားပါတီတွေကိုအဓိကနေရာပေးမလားမပေးဘူးလားဆိုတာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးနဲ့ပူးပေါင်းဆောင်ရွက်မှုကို NLD ဘက်ကဘလောက်ထိအလေးနက်ထားတယ်လဲဆိုတဲ့အပေါ်မှာမူတည်မှဖြစ်တယ်လို့ဆိုပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတိုင်းဒေသနဲ့ကိုင်အင်အား80ရာခိုင်နှုန်းရှိတဲ့အဖွဲ့တွေမပါဝင်တဲ့အတွက်လည်းညီလာခံရဲ့ရလဒ်ကိုအားနည်းစေတယ်လို့ဆောင်းမရှင်ကထောက်ပြပါဗျ။အေးရခိုင်လက်နက်ကိုင်အဖွဲ့ကိုငြိမ်းချမ်းရေးဆွေးနွေးပွဲတက်ရောက်ခွင့်မပေးတဲ့အတွက် NCA အပြည့်ရစာချုပ်မှာလက်မှတ်မထိုးထားတဲ့အခြားအင်အားကြီးလက်နက်ကိုင်တိုင်းဒေသအဖွဲ့တွေကလည်းတက်ရောက်မှာမဟုတ်ပါဘူး။ဒီတချိန်မှာတော့တရုတ်ဘက်ကလည်းဒီလက်နက်ကိုင်အဖွဲ့တွေညီလာခံတက်ဖို့ဖိအားပေးတာမျိုးမရှိဘူးလို့ဆိုပါဗျ။ဒါအပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအကူအညီတွေဟာပဋိပက္ခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေကိုရောက်ရှိဖို့အခက်အခဲဖြစ်နေတာကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်အတွက်ပဋိပက္ခဖြစ်မှုတွေကိုစနစ်တကျကာကွယ်တဲ့စနစ်ချမှတ်ပြီးတိုင်းရင်းသားလူနည်းစုဒေသတွေမှာအလုတ်ကင်တွေပေါများလာစေရေးဒေသခံအဖွဲ့အစည်းတွေကိုအားပေးမြင့်တင်တင်တယ်လို့လည်းဆောင်းမရှင်ကအကြံပြုထားပါတယ်ရှင်။အခုဆက်လက်တင်ပြမှာကမြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့စစ်ဖက်ရက်ဖက်ဆက်ဆက်ရေးဆိုတဲ့ခေါင်းစဉ်နဲ့ Observer Research Foundation မှာ K. Yuhom ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။
မြန်မာနိုင်ငံမှာအရက်ဖက်အစိုးရနဲ့တက်မတော်ကြားလက်တွေ့ဆက်ဆံရေးဟာပုံမခက်ခဲလာတယ်လို့အစားချီထားပါတယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးယုံနယ်လာမှုကိုမိမောင်းထိုးပြတဲ့အဖြစ်ပြက်တွေနဲ့နောက်ဆုံးကတော့ရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းကမှဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောခဲ့တဲ့မှတ်ချက်စကားဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီမှာဗိုလ်ချုပ်မှူးကြီးပြောသွားတာကလူတယောက်ဟာသက်ဆိုင်ရာအဖွဲ့အစည်းတွေပုံကိုယ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမရှိဘဲဆုံးဖြတ်ချက်ချတာဟာတိုင်းပြည်အတွက်အလွန်အန္တရာယ်များတယ်လို့ပြောကြခဲ့ပါတယ်။ဒီမှတ်ချက်ဟာအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်လည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုညှိနှွှန်းခဲ့တာပါ။ဒီနေရာမှာနှစ်ဖက်ကြားဆက်ပြီးရှိနေတဲ့ကွဲပြားခြားနားချက်တွေဟာပြုပွင့်လင်းလင်းရန်လိုမှုတွေဖြစ်မြင့်တက်လာခဲ့တယ်လို့ဆောင်းမရှင်ကပြောပါတယ်။အရက်ဖက်နိုင်ငံရေးအထက်တန်းလွှာတွေနဲ့စစ်ဘုတ်ချုပ်တွေဟာသူတို့တဦးချင်းစီရဲ့အကျိုးစီးပွားကိုအလွန်အကျွံတွန်းအားပေးခြင်းအဖြစ်အသွေးကူးပြောင်းရေးဖြစ်စဉ်တစ်ခုလုံးပြက်ပြားစေတဲ့အန္တရာယ်ရှိနိုင်တယ်လို့ယူဆကြပါတယ်။ဒီအချက်ကြောင့်လည်းနှစ်ဖက်စလုံးအတွက်ဆက်ဆံရေးတိုးတက်လာဖို့ဖြစ်ပေါ်စေခဲ့တယ်လို့ဆိုပါတယ်။တကယ်တမ်းမှာမကြသေးခင်အချိန်ထိလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေအရေးပါတဲ့အုပ်ချုပ်ရေးနေရာတွေအတွက်ရက်ဖက်အစိုးရနဲ့တက်မတော်ကြားထိတ်တိုက်ရင်ဆိုင်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့၅နှစ်တာကာလအတွင်းအရက်ဖက်အစိုးရနဲ့တက်မတော်ကြားလက်တွေ့ဆက်ဆံရေးမှာအခက်အခဲတွေပိုးပြီးရှိလာတဲ့အကြောင်းရင်းမှာအခုလာမယ့်ရွေးကောက်ပွဲမှာတက်မတော်နဲ့သူကြောထောက်နောက်ခံပြုထားတဲ့ USDP ပါတီရော NLD ပါတီပါပြိုင်ဘက်တွေဖြစ်အချင်းချင်းသတ်မှတ်ထားတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆောင်းမမှဖော်ပြထားပါတယ်ရှင်။
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်ပိုးပြီးတိုးတက်ဖြစ်ထွန်းဖို့ရွေးကောက်ပွဲတွေဟာအဓိကအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာမျိုးကောက်ပွဲတွေကဘယ်လိုအတိတ်ပဲဆောင်းပါသလဲမျိုးကောက်ပွဲတွေကလည်းလူစုအနေနဲ့ဘာကူများမျှော်လင့်နိုင်ပါသလဲစာတာရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနှာစင်ကြရပါမယ် Sandy Governance Institute တီထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝဲ The Voice Journal ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါတယ်ခင်ဗျာ
သူခိုင်ဝင်းနဲ့ကုသမင်းစွေ VOA စီစဉ်မှာပါဝင်ဆောင်ရွက်ပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျ
ာမင်္ဂလာပါဗျာ
ဟုတ်ကဲ့ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီမေးခွန်းတစ်ခုနဲ့အရင်စလိုက်ချင်ပါတယ်အခုကရွေးကောက်ပွဲတွေကြာခင်မှာလာတော့မှာပေါ့လေဆိုတော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲယူဆောင်ပါလဲကိုခိုင်ဝင်းအရင်ဆွေးနွေးပြပါလား
ကျွန်တော်တို့ဒီမိုကရေစီအတွင်းဥပြောင်းနေတဲ့နိုင်ငံတွေမှာတော့ရွေးကောက်ပွဲကအင်မတန်မှအရေးကြီးပါတယ်ပေါ့နော်တိတိတဲ့မှာတချို့ဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော် two round theory ပေါ့နော်ဒီဟာဒီတန်တို့ပေါ့လည်းပြောခဲ့တဲ့ဟာတွေရှိတယ်ပေါ့နှစ်ချိန်ပေါ့နော်ဒါအေးစစ်စစ်နဲ့ငင်းကြစွာနေပေါ့နော် election လို့လုပ်မယ်ရွေးကောက်ပွဲလုပ်ရမယ်ရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ကွာလို့ရမယ်အနာလွှဲပြောင်းပေးရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ရှိမှလည်း2015လောက်ဆိုတဲ့လူပဲနိုင်တယ် NLD ကနိုင်တယ်နိုင်တဲ့ပါတီကိုကျွန်တော်တို့နော်လွှဲပေးခဲ့တယ်ပေါ့နော်လွှဲပေးခဲ့ဒါဆိုရင်တခါပေါ့နော်ဒါမလို့ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံခြေခံဥပဒေအရဒါအားလုံးသိတဲ့အတိုင်းပဲနော်အားနည်းချက်ဒီအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်သို့တော်ကြလည်းပဲကျွန်တော်တို့ဒါရွေးကောက်ပွဲရအောင်ဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားဒီမိုကရေစီအခြေခံပြီးတဲ့နိုင်ငံတွေမှာလည်းဒါဟိုကရွေးကောက်ပွဲကတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲကအင်မတန်ဒီမိုကရေစီအတွက်ကျွန်တော်အရေးကြီးတယ်ဆိုရင်ကျွန်တော်ဟိုအသွင်ကူးပြောင်းနေတဲ့နိုင်ငံတွေတော့ပို့ပြီးတော့အရေးကြီးပါတယ
်ဟုတ်ကဲ့ခင်ဗျာကိုကျော်မင်းစွေရောမြန်မာနိုင်ငံလိုအသွင်ကူးပြောင်းစနိုင်ငံမျိုးတွေရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲမျိုးဆောင်နေလို့နားလဲပါ
กูไขวินซุนล้วยตัวได้แท้มาတော့ตลอดเลยปิปิสงสงบาบิบาบิเอ่อจนเราเนี่ยเราประมาณที่นี่เนี่ยดียุคก็ป่วยเลยอ่ะเราจูเตยเอาหมู่สิเลยเราเยจีเลยสรเราดาเสียมาเลยบารู้เลยสรเราเราตั้งจีอ่ะยุคก็ป่วยดิเนี่ยกินไว้แก่ดาจาแก่ดิโหกูเซกูเนี่ยมามาซาแก่ดิตลอดกูเซกูเนี่ยยุคก็ป่วยอ่ะเราติได้ไดแม้ก่อเนาะอารมณ์ติได้ไดแม้
ချင်းရရွေးကောက်ပွဲရလက်ကိုပြည်သူလူကမြင်တွေ့ကြရဘူးရွေးကောက်ပွဲသူတို့လူချင်းနဲ့သူတို့တခဲတဲ့နဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲရမှာမြင်ရဘူးအဲ့ဒီနောက်ပိုင်း2008ကြာမှကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်အဲ့ဒီရွေးကောက်ပွဲကလည်းကျွန်တော်တို့ခုနကကိုခိုင်ဝင်းပြောတယ်2010ခုနှစ်အမြင်ပွားပွဲပေါ့နော်2010ခုနှစ်ဖွဲ
农山里面，好啦，啊，比我嘛盖你多个年啊，喏，诶，第古时古年老百姓嘛，把乌龙井包拿来鱼钩背啵，喏，鱼钩背啊，咱们这是啊，比我嘛好多年啊，咱们这是是那个多阿婆对，就那说，因为咱一级的哩，就那说你嘛嘞，哎，路一级的路面呢对嘞，咱们好啦，那汤的是鱼钩背，就那说啊，哦，巴地里问偏部带动给嘞。上班的，咱们说，咱都上班的，一个人去的。你那套鞋，不是用钱干物流，买这边买这边多呢，你这样你比如，好啦，咱们预告不会照片的里面，老多的呀，你比如，咱们说买这一点，比如伢的，伢的说的，这个咱们 highlight 了比如，啊，给人家买便宜路线，咱们说，咱看一般的呗，老多的嘛，你啊，你有多少米，好啦，天涯路嘛，熟的对，咱们说。在看巴黎的阿龙，边个边部就能带动个起的。哎啦，巴黎是说 democracy 啵，喏，因为啊 democracy 没毕竟哈，人家在看伊 democracy 诶，哎啦，期间，哎啦，期间期间，特别是巴瓦批的，人家在看伊批的，所以，大大有看啥个呀啦，啵喏，哦，如果不的，第二天在木西在木西来说，人家那个上级的，为了上级的这个来给批开来的起的。那比如说哈嘞，那最重要的，那他是有高配，那他三年加标有高配，那他三啊，好了有高配，好了那他十巧十宽，三十年加标有高配的有高配的啊，这种 M 单股，我比如说 democracy 一家的，我背给他
，OK，
我背给他对他哈 M 单股，我业绩的，但不来细的 ，democracy 有累进背的，好了累进一，啊，去年刚好苦了撇掉了，这种
明白吗 ？OK， 所以顾客问。就滴路一把嘞，如果不会的话呢，走路呢呢，把骨还是要练耐嘛的嘞。
把苗练耐来说，如果不会的话，不不不，喏，如果不会啊，俺这个卡，别人不蛮 regular 不，喏，不蛮一般没，如果不会的，心里没说，我错啊嘞，阿那亚嘞说，巴蒂阿那亚嘞说啊嘞，加卡拉嘛嘞，都留起拿，没留业务不，喏。没有业务说，但俺们的看嘛，都说，比如旅游啊，大爷就弄话老奶奶，小车奶奶说的，困一下，细腻的对，但预告不的呀，你比如就那路，这里啊，就表面说路线的，大文有物，大文看物嘞，不必要面点回来。
好的，
啊，这个路在预告不的，没去无数路线，那他巴的啊，那先生的路还没有，就那路，俺们那巴的，假如还没有的呀，路预告不的，老人老没，预告不的，细个的，马萨拉去嘛嘞，细个的，多少年嘞，爱哪里呀？真的问你呢，啊，第二问你了，那有啥路没啊？我真的我多少比较，那我 rubber stamp， 土币有有诶，都都我撇得好，有些版本的都唔少个。比如 democracy 有些我越搞不会的嘛咯，比如旅游诶，看看哪里不也记哪里，哎咯，那你越搞不会，搞了侬嘛，谢你的嘛，侬嘛谢你诶，叫叫嘛嘞，那俺那对嘛嘞，大文看目里，说啊，你比如亚拉讲你不比较，另外面说的哈 ，PR 比唔话嘞。是的，然后就那比如说这些话里，那你这里啊不比较风波啦，那个就那些嘛。
OK， 看到，我叫明水你呢哦，如果不会的话，你比如好啦，没生那些露露，他们露露里呢，把里面没有练耐嘛，就叫明水。
这就那种产品这个咯，这先嘛嘞，喏，我把不了的说，比如露露啊，你的木如果不会的生，木格西有路见的说，这先嘞，多多，跟那乌嘎啦嘛，木格西对如果不会没别个的说呢，你别叫了，把撇打来说。期间地图路路啊，都罗三五年地铁不比别嘞着呢。第个期间地图路路啊，都罗也七年地铁不比高啊着。就那他期间家家苗岭这边，他路路路段上啊滴滴来过，喏，西外龙安县啊嘞，西外龙安县来，来来啊，再边伢啊滴边伢县嘞，边伢一路个路啊嘞，边伢一路个来，没啥那些，那边滴滴路啊滴滴啊路的呀，就那 气干加重一点，单边的，多路也气的阿龙哈，脑子先得多少，脑子先念多少，念在哪位边？
嗯，
然后他多路也尿尿这边，单边不高了了，念在呢，八五年不高了了，念在呢，好啦，就那路后，人家多阿比老老的多，都少，你妈人家那少，好啦，人家顾客了，那么八十少，你最流行流行，特别好啦，好啦 ，immigration 啊，嘛，另外啥，那一下啥啥，那么路拉乌都。
ပါလားလေးလေးစားစားဆက်ဆံတာကိုသူခံနေတယ်စရှိတဲ့မျောလင်းချက်တွေပေါ့ဗျာပြောရရင်တော့ဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်ကိုဗစ်ကာယောဂါကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတယ်ဆိုတဲ့အခါကျတော့စာဝင်နေရလည်းကျတ်တယ်ကျွန်တော်မေးကြည့်တလို့ထိစပ်ကြည့်တလို့လူတွေကလည်းပဲရွေးကောက်ပွဲကိုစိတ်ဝင်စားတဲ့လူပါနေတယ်အခုဆိုရင်ဒ
the heart of Kuala or Palace of Natal, Sangaro, Obio Ludia, or Sayatan, you salu Yarago, not the town Sangan and Nice Meso, you know. Same way as our last or the Kettle, the Kuken, the Noru, Pidu Ludubono, Chigan Pidu Ludua, the Kalijalo, same way as our Lutia, you know, all the dark, not Chetan Lager, Kujo, they know the media, the Mide, the Putimawa. But did you also me, Hanoi, Lacey, the more a change Jala, you know, to our Tabido, Luda de Hale. เนาะไอ้ดาวโหเลยตุ้ยอะไรบ่เนาะชื่อนี่บ่เนาะจนเราลูกเบียร์นี่ภิโรตรงแต่ได้ลูกนี้แก้แค่ได้ลูกนี้ก็ได้จนเราก็เสิกผู้เว้ยโหอ่ะผิดเดลูกด้วยดังนั้นเราจนเราเนาะมีหัวพ่อได้อยู่เกชินเนาะดิหัวลูกเตะนั้นนี่ไปได้อภัยดิยะเพ่อภัยนอกตะคู่อ่ะ เนาะจนเราเนี่ยอเมริกันเราเลยอเมริกันอกุญีจองเนี่ยภွေเรียนเราพาเลยสรุปแล้วไปได้ปัญญาปิตนันนี่บ่พุทธาเอจูเคชั่นเราถ้าอุทุติเพียงที่วิลันของญาติดีตาดิโลอะเดสรุปเอาอเมริกันเปียวเลยเนาะอเมริกันเปียวเลยถ้าบ่รู้แท้อ่ะมั้ยเลยประมาณเอาหนูเนาะแม้บ่รู้ว่าผิดมั้ยเลยสรุปမျိုးยีเนี่ยอปိုင်းตะปိုင်းจนเราคွဲจีบ่เนาะမျိုးปะเนี่ยจีเล่เนี่ยเราควาลิมั้ยปู่ပြီးတော့ကျွန်တော်တို့ထင်တယ်เนาะជីဒီဟိုဟာဒီတိုင်းသားဒ
ဆိုအနေနဲ့ရောလူတွေရွေးကောက်ပွဲကိုတိတိချာချာစိတ်ဝင်စားရှိလာအောင်ဗားရများလုပ်တင်တယ်လို့ယူဆလဲ
ရှင်းရှင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲကိုလူတွေမဲပေးလာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအတိုက်ခံပါတီတွေမှလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာလိမ့်မယ်ဒါသဘာဝတရားဒီလိုသွားတာပေါ့နော်ဟုတ်လားပြီးခဲ့တဲ့ NLD ပါတီဟာလည်းစံခံရေးပါတီအာဏာရစဉ်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လိုလားချက်တွေအကောင့်ထဲပို့ပေးဖို့ဆင်ဆက်မပြတ်စနဲနာပေးဖို့တာဝန်ရှိတယ
်ဟုတ်
ကဲ့အနေဆုံးအဆင့်လွတ်တော်မှာရှိတဲ့သူတို့ရဲ့အမတ်တရားအဆင့်ဟုတ်လားအနေဆုံးအဆင့်ကိုဒေတာကလိုလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေးခွန်းပေးတဲ့အဆင့်အစပြည်သူကလိုလားတာပေါ့အဲ့ဒီလိုလားချက်တွေအသေးစိတ်ကစပြီးအကြီးအကျယ်ဟုတ်လားတိုင်းပြည်နဲ့ခြီးတဲ့ကိစ္စကြီးတွေအကြီးနိုင်စီမံကိန်းကြီးတွေအကြီးသူတို့လိုချင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ဒီသူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီဒီသူတို့ရဲ့နိုင်ငံရေးနိုးကြားမှုနိုင်ငံရေးစိတ်စေရနာဟုတ်လားထက်မြက်မှုဟုတ်လားနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကူညီပါဝင်ထဲ့ဝင်မှုဟဲ့လားဒါတွေကိုနှိုးဆော်ပေးဖို့ကနော်သူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်အဓိကအာဏာရပါတီတွေတောင်းရှိတယ
်ဟုတ်ကဲ့
ဟဲ့လားရွေးကောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲနော်ရွေးကောက်ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆွဆောင်လို့မရဘူးအဓိကလက်ရှိအာဏာရပါတီရတာအဓိကကြတယ်ဒါဟုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရွေးကောက်ပွဲတွေကဟဲ့လားမြန်မာနိုင်ငံလိုဒါဒီမိုကရေစီအတွင်းကူပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြည်ပြည်ကြောင်းလဲရေးရှေ့ဆက်ဖြစ်ထွန်းတိုးတက်ဖို့ရည်ကြီးတယ်ဆိုတာကဒါကျွန်တော်တို့သဘောတူလို့ရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြည်ပြည်ကြောင်းလဲရေးရှေ့ဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုလဲလို့ပြောလို့ရတာလဲ
ဒီမိုကရေစီကိုဘယ်လိုအထောက်ပံ့ပေးသွားမလဲဆိုရွေးကောက်ပွဲကနေပြီးတော့တကယ်တော့ခုကျွန်တော်တို့သုံးသက်ချက်ရပါတော့ကျွန်တော်တကူလည်းသုံးသက်ချက်ရပြည်သူလူထုကလောလောဆယ်မှာတော့တော့ပြည်သူလူထုဆိုတာအခြေခံအဲ့လိုပါဘောနော်ပြည်သူတွေအများစုကကျွန်တော်တို့သုတေသနတွေ ကျွန်တော်တို့ဒီအဖွဲ့ကနေလုတ်တဲ့သူတွေကြားတွေမှာလဲပါတယ်ဘာကိုပထမဆုံးမျှော်လင့်လဲဆိုရွေးကောက်ပွဲကနေပြီးတော့အနေနဲ့တရားဥပဒေစိုးမိုးကြီးပေါ့နောက်ခုနကပြောရူးအော့ဖ်လောနည်းနည်းလူသားဆန်နေပေါ့အုပ်ချုပ်ရေးအဖွဲ့မျိုးတရားဥပဒေစိုးမိုးကြီးကိုလုတ်ပြီးတဲ့အစိုးရမျိုးကိုသူတို့ပို့ပြီးတော့နော်ပို့ပြီးတော့လူလာတယ်ရဇတ်တရားကခုနကကြမ်းနေပြောတဲ့တန်ချပ်ရဇတ်လို့ပြောတဲ့ဒ
ဒီလိုမျိုးတွေကတော့ပိုပြီးတော့ပေါ့နော်အခုဟိုကတရားမျှတမှုရှိတယ်ပေါ့နော်သူဒီစီးပွားရေးမှာပဲဖြစ်ဖြစ်နောက်ဒီတရားစီရင်တွေမှာပဲဖြစ်ဖြစ်မြတ်တာလေဘယ်မှလိုက်တဲ့အစိုးရမျိုးပထမဆုံးလုပ်ချက်နော်အဲ့ဒါကနေပြောအဲ့ဒါကြောင့်ကျွန်တော်မျှော်လင့်ထားတယ်ပြည်သူတွေရနေတယ်ရွေးကောက်ပွဲရနေပြီးတော့အဲ့လိုမျိုးအစိုးရတက်လာလိမ့်မယ်နော်အဲ့လိုကနေတဖြည်းဖြည်းနဲ့ဒီလိုမြတ်တာမ
ဒီမှာတော့အဲ့လိုပြောနော်မျှော်လင့်ထားကြတယ်ဟုတ်ကဲ့ဟုတ်ကဲ့ဟိုကြောင့်မျိုးစုအနေနဲ့ရောဆိုတော့တန်ကြီးရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးရှေ့ဆက်ဖြစ်ထွန်းတိုးတက်ဖို့ရွေးကောက်ပွဲတွေကဘယ်လိုနည်းလမ်းအနေနဲ့ထောက်ကူပေးရလို့မြင်ပါလဲရွေးကောက်ပွဲဟာဒီမိုကရေစီစနစ်ရဲ့အခြေခံကြတဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်ရွေးကောက်ပွဲဘာလို့လုပ်လဲဆိုတာ ဒီလိုလူကတခြားတိကြဟုတ်ပြီကျွန်တော်တို့ကတော့ဒီမိုကရေစီကရွေးကောက်ဖို့တင်ရောက်တယ်ဟိုတိုင်းရပြည်နယ်တွေမှာလက်နက်ကင်တွေကတူတူလူငါတမဲအုပ်ချုပ်နေတယ်ဟဟဟုတ်ဝါလာတမျိုးဟဟဟိုကေအန်ရတမျိုးဟဟဟိုအေအေရတမျိုးဟာဒီမှာအဲ့တော့သူတို့အဲ့ဒီဒေသခံပြည်သူတွေကဘယ်လိုကျွန်တော်တို့ဒီမိုကရေစီဘယ်လိုနားလည်နေလဲဟလာအစိုးရဘယ်နှခုရှိနေလဲအဲ့ဒီနယ်မှာအစိုးရဘယ်နှခုရှိလဲဥပမာဖြင့ democracy တို့ဒီရွေးကောက်ပွဲကရွေးကောက်ပွဲကဒီတိုင်းပြည်မှာအရေးကြီးတယ်ဆိုရင်အဲရွေးကောက်ပွဲအရေးကြီးချောင်းရွေးကောက်ပွဲကိုအလေးထားချောင်းเนาะရွေးကောက်ပွဲကတဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟာလာရုံရုံကြီးကြီးဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွေးကောက်ပွဲကိုမဲပေးခြင်းအပြင်ဟာဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလဲအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပါတဲ့အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်တယ်။
ဟုတ်ကဲ့
။အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်တို့ရရင်အာဏာရပါတီနိုင်ငံရေးပါတီတွေမှာပဲနဲ့တက်မတော်ဘူး။တိုင်းရင်းသားလက်နက်ကိုင်တွေရောမှာတောင်းရှိတယ်။ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပေးဒီ25ရာခိုင်နှုန်းကဟလာလွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပြင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝကြီးအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝကြီးအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတဲ့ဒီလူကမေးခွန်းမှုတွေလည်းရှိတယ်။
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျာ
အာဏာရပါတီတွေတခုတည်းမဟုတ်ဘဲနဲ့တက်မတော်နဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာလည်းတောင်းရှိတယ်လို့ပြောချင်တယ်။
ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားသလောက်မှာဒါရွေးကောက်ပွဲတွေကအရေးကြီးတဲ့ခံကဏ္ဍတွေရှိတယ်ဆိုတော့တေးကြပြီဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာမဲပေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြည့်အောင်လှုပ်ဆောင်ရမယ်တာဝန်တရက်အဖြစ်ယူဆနိုင်ပါသလားကိုခိုင်ဝင
်ယူဆနိုင်ပါလေတခြားဝူဝီကြီးစရာမလိုဘူးပေါ့နော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုဝဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ပုဒ္ဒတန်အောင်တန်းနောက်ကနည်းခဲ့တယ်လို့ပြောတယ်
ဟုတ်တယ
်နော်အဲ့ဒီခါမှာဟိုပုဒ္ဒတန်အောင်နည်းခဲ့တဲ့အတွက်သမ္မတထရန့်တက်လာတယ်ပေါ့အဲ့မှာဘလောက်ပြဿနာကြီးနော်ဖြစ်နေရဆိုတော့အခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ဟိုတိမယ်ပေါ့နော်ကိုကျော်မင်းဆွေပြောရလဲမှန်ပါလေဒီ mass speed တဲ့လူတွေမှာရင်တာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျွန်တဲ့နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့တိုးတော်ညာလေးပဲကျွန်တော်တို့ mass speed တဲ့လူတွေရဲ့ဒီဟိုပေါ့နိုင်ငံရေးရှင်းချက်မှုပေါ့ပါလေအများကြီးမှုတည်ရပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေကတော့2015လောက်ကဆိုလည်းပြခဲ့တာပေါ့နော်တော်တော်ဟိုဟာရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာပဲပြောသူတို့ဟိုဒီပါတီတခုလေးကိုပုံပြီးတော့ဒါပြီးအတိုင်းသားဒေသတွေပါပါတယ်ပေါ့နော်နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းသားပါတီတွေကပေါင်းတာလို့ပေါ့လို့ဒါပေမဲ့ဘာပဲပြောအပြောင်းလဲကိုလိုချင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းဘာကိုပြလဲဆိုဒီပြည်သူတွေရဲ့ရှင်းချက်မှုပြတယ်နော်ပြည်သူတွေမှာပြည်သူတွေကမြေောက်ပွဲရလဲပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးစားမဲတမဲကလေအစ်မတန်းမတော့အရေးကြီးတယ်ပေါ့နော်မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိရတာဝန်ယူမှုရှိရပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်နော်အစိုးရမျိုးပေါ်လာမယ်လို့ထင်ပါတယ်အဲကြောင့်ကျွန်တော်ထင်တယ်နော်ပြည်သူတွေဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူတွေရဲ့ခံကဏ္ဍကလည်းမေးပြီးတဲ့ပြည်သူတွေပေါ့နော်ခုနပြောရင်နော်လဲမထည့်ပဲနေမှာလို့ပါဦးဆက်လို့ရှိရင်တော့တာဝန်သိသိနဲ့ထည့်ဖို့ ရေးကြည့်တယ်လို့ထင်ပါ
ဟုတ်ကဲ့ကိုကျော်မင်းဆွေနေနဲ့ဟောဒီမဲပေးတာဒီယူကောရေးကြည့်တဲ့ယူကောပေါ်မှာမဲပေးတာဒီနိုင်ငံသားတွေရဲ့နိုင်ငံသားတယောက်ဖြစ်တာဝန်ကြည့်အောင်လို့ဆောင်နေတဲ့တာဝန်တရအဖြစ်ယူဆနိုင်ပါလား
ဟုတ်ဒီယူဆတော့ကျွန်တော်လက်ခံပါတယ်ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံသားတယောက်ရဲ့တာဝန်ပါမဲပေးတယ်ဆိုတာပေါ့နော်ခုနကဟိုခိုင်ဝင်းပြောတဲ့တဲ့မှာတော့ဥပမာအကောင်ပေါ့နော်ဒီအမေရိကန်ပြောင်သူကဒီမဲပေးတဲ့သူတွေဒီတချို့မပေးကြတဲ့အတွက်မဲယုံမရောက်တဲ့အတွက်သူတို့ Trump မဲနိုင်သွားတဲ့ကိစ္စမျိုးပေါ့နော်အဲတော့တိုင်းပြည်ပုံရိပ်ပါကျသွားတာအမေရိကန်ပြောင်သူရဲ့ပုံရိပ်ပါ Trump ကြောင့်ကျသွားတာအဲတော့ဟိုရေပုံရအဖြစ်ကျွန်တော်မူအဖြစ်ကျွန်တော်လက်ခံနေပြောသို့တော့ကျွန်တော်ဒီနေရာမှာကျတော့ကျွန်တော်တိုင်းပြည်ရဲ့လက်ရှိအနေထားအနေနဲ့ပြောမစွင်တစ်ခါကလေးကျတော့โอ้แม้ไม่ปีเว้หนีได้ตัวနိုင်ငံသားတာဝန်မကြည့်ဘူးလို့တစိမ့်ကတ်လို့တော့မရဘူ
းမှန်ပါတယ
်ဟိုမဲပေးခြင်းဟာနိုင်ငံသားတယောက်ရဲ့တာဝန်လို့တော့ကျွန်တော်လက်ခံ
ဟုတ်ကဲ့
เนาะဒါဟာတာဝန်ရှိတယ်နိုင်ငံသားတယောက်အနေနဲ့ဟလာဟိုခြားတိခြားလဲပါတီနဲ့ခြားတိခြားလဲအမှတ်တွတ်တော်လေးရောက်မသွားဘူးတိုင်းပြည်ကိုဟလာအလွဲတွေမလုပ်ဖို့လူမှန်နေရာမှာဖြစ်ဖို့အဆရှိတဲ့ပြင်ပေါ့เนาะကျွန်တော်တို့ဆိုရင်90ခုနဲ့လဲမဲပေးခဲ့တယ်2010မှာတောင် notebook ကြားတွေကနေပြီးတော့ကျွန်တော်ပေးခဲ့တယ်ဘာလို့ပေးလဲဆိုတော့ကြံ့ခိုင်ရည်ကြီးကြီးပဲလွတ်တော်တွေကိုထိုင်တာမမြင်ရင်လို့နော်အတိုက်ခံအနေနဲ့သူတို့တွေလွတ်ချင်တာလွတ်လို့မရအောင်ကျွန်တော်တို့ကဒီမိုကရေစီအင်အားစုကြီးပဲဖြစ်ဖြစ်ကျွန်တော်ရှိနေဖို့မျိုးဒီတိုင်းဖြစ်ပါဒါမဲကိုပေးကိုပေးရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ပေးခဲ့တာကနော
်
2015လည်းပေးခဲ့တယ်ဂျာပြယူကော့ပွဲတွေ2012ကောအဲ့ဒါကျွန်တော်ရှိတဲ့နေရာတွေပေါ့နော်ပေးခဲ့တယ်ဒီ2015မှာလည်းတခဲတည်းနဲ့ကျွန်တော်ပေးခဲ့အဲ့တော့အဲ့ဒီပေးတဲ့မျှော်လင့်ချက်ကကျွန်တော်ခုနကနေကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်တင်းရမီပ
ေါ့ကဲ
အဲ့တော့ကျွန်တော်တို့ကအဲ့ဓာရီဟိုတခြားလုံးမျောလင်းချက်နဲ့ပေးခဲ့တဲ့ဟာတွေကအဲ့မျောလင်းချက်ကသူတို့မျောလင်းချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆရင်သူစိတ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူ
ဟုတ်ကဲ့
နော်အဲ့မဲမပေးတဲ့သူတာဝန်မကျေဘူးဆိုတဲ့တစိ့ကိုတော့တွားကတ်လို့မရဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်ကပြောချင်တာโอเคကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်မနေဘူးကျွန်တော်ကတော့ဒီ2020မှာမဲပေးမှာတိုးတော့မဲမပေးတဲ့သူတော့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကြည့်ဘူးလို့ကျွန်တော်မပြောရက်ဘူ
း
နောက်တစ်ခုကမဲမပေးတဲ့အတွေ့မင်းဟာစစ်လော်ပြီးမင်းစစ်တပ်ကိုထောက်ခံသူလို့လည်းတစိ့ကတ်လို့မရအဲ့ဒါလည်းလွှဲနေပြီလို့ပြောရမှာပေါ့နော်တချို့ကအဲ့ဒါတွေရှိတယ
်
သူတို့ကဒီတိုင်းပြည်မှာလည်းအဲ့ဒီလော်ပြီးအပေါ်စားလော်ပြီးပေါ့နော်အပေါ်စားလော်ပြီးရဲ့အဲဟလာ logical မဖြစ်တဲ့အဲဟလာ concept နဲ့ဒီလိုပြောတဲ့ဟလာလှုံ့ဆော်တဲ့ဟာတွေကလည်းပြဿနာရှိတာပေါ့အဲ့ဒါဒီ value လုံနေတယ်လို့ပဲသက်ဆိုင်ရာလုံနေတဲ့သူတို့ရက်နေတဲ့ back ကိုဒီ value လုံနေတယ်လို့ပဲကျွန်တော်ဟိုတံမိုးချနေတယ်လို့ပဲခံစားရတယ်လ
ူတွေ
ဝိုက်ပြီးတော့ချုပ်ပြီးပြောရလို့ရှိရင်မဲပေးခြင်းဟာကျွန်တော်တို့လူအသွင်ကူးပြောနေတယ် democracy ကိုအသွင်ကူးပြောတဲ့နိုင်ငံမှာတာဝန်နိုင်ငံသားတာဝန်တစ်ခုအနေနဲ့ရှိတယ်ဘယ်တိုင်းပြည်မှာမဆိုရှိတို့တော့သူအကြောင်းကြောင့်မဲမပေးတဲ့သူတွေလေကျွန်တော်တာဝန်မကြည့်တဲ့သူတို့တစိမ့်ကပ်ဖို့မသိဘူးလို့မြင်ပါတယ်သူသဘောသူဆောင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအော်ဆွနေပြီးတယ်ကိုခိုင်ဝင်းနဲ့ကိုကျော်မင်းစွေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်တို့ကကျေးဇူးပါ
ခင်ဗျာဟုတ်ကဲ့ပါကိုကျော်စွေ
Sandy Governance Institute တည်ထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလေလိုက်အစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်ပဲကျေးဇူးတင်ပါတယ်။ကျန်းမာပါဆင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါမယ်
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာအခုတစ်ခေါက်တော့ကမ္ဘာအထင်ကြီးမျှော်စင်ကြီးပေါ်တက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်ကိုသွားကြရအောင်ပါ။ပါရီမြို့ကြီးရဲ့အလှကိုအပေါ်စီးကနေဘိုးကြည့်နိုင်တဲ့အဖော်မျော်စင်ကြီးရဲ့အပေါ်ဆုံးအထက်အထိတက်ကြရမှာဖြစ်ပါတယ်။ဒီချိန်ကကမ္ဘာမှာအမြင့်ဆုံးဖြစ်ခဲ့တဲ့အဆောက်အဦကြီးကိုအခုပဲကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေတွားကြရအောင်ပါရှင်။ကမ္ဘာတဝန်းကအထင်ကြီးနေရအဆောက်အဦတွေမှာလူတိုင်းနှီးပါတည်ကြတဲ့နေရာတစ်ခုကတော့ပြင်သစ်နိုင်ငံပါရီမြို့တော်ကအဖော်မျော်စင်ကြီးဖြစ်ပါတယ်။ပါရီမြို့လယ်မှာမိုးပေါ်ထိုးထွက်နေတဲ့မျော်စင်ကြီးက19ရာစုရဲ့အောင်မြင်တဲ့ပြည်သူ့ကလက်ရာတစ်ခုအဖြစ်နဲ့ဂုဏ်ယူစွာတည်ရှိနေခဲ့တာ1889ခုနှစ်ထဲကပါပြည်သစ်ဒေါ်လာရေးနှစ်တရာပြည့်အထိတ်အမှတ်ပါရီမြို့တော်မှာကျင်းပခဲ့တဲ့ဆယ်ကြိမ်မြောက်ကမ္ဘာကုန်စည်ပြပွဲကြီးအတွက်မီတာ300မြင့်တဲ့မျော်စင်ကြီးဆောက်ဖို့ဒီဇိုင်းပြင်ကြတဲ့အထက်မှာပြင်သစ်ပြည်သူ့ကအင်ဂျင်နီယာကြီး Gustav Eiffel ရဲ့ Eiffel Company ဒီဇိုင်းကအနိုင်ရခဲ့တာကြောင့် Eiffel မျော်စင်လို့နာမည်ပေးခဲ့တာဖြစ်ပါတယ်1889ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ခြင်းက ဒီမျိုးစင်ကြီးဟာကမ္ဘာမှာအမြင့်ဆုံးအဆောက်အဦကြီးဖြစ်ပါတယ်။အဲ့ဒီထက်ကဆလို့ကမ္ဘာတဝန်းကကမ္ဘာလက်ခီးတဲ့တွေချရေပန်းစားခဲ့တဲ့ဒီအက်ဖော်မျိုးစင်ကြီးဟာအခုဆိုလာလေကြသူဧည့်သည်တစ်နှစ်ကိုခုနှစ်တန်းလောက်ရှိပါတယ်။မျိုးစင်ကြီးရဲ့မူလအမြင်ကတစ်ထောင်နှစ်ဆယ်လေးပြည့်ဖြစ်ပြီးတော့လက်ရှိအမြင်ကတော့တစ်ထောင်ထောက်ဆယ်သုံးပြည့်ဖြစ်ပါတယ်။မျိုးစင်က တ်လေရှုခင်းအလှကိုကြည့်ရှုခံစားနိုင်ကြပါရယ်ကိုဗစ် -19 ကရောဂါကြောင့်ရှားကြီးပိတ်ခဲ့ပြီးမျောစင်ကြီးကိုပြန်ဖွင့်တော့ပါရီမျိုးကန်တွေတိတ်ကိုဝမ်းသာခဲ့ကြပါရယ်
On est ouais, on est très impressionné, on est ému aussi. Là ça se voit pas derrière le masque mais on
sait. Jamaro wan le ta, sait le lou sha ba de. Na khaw si tet tha lo jamaro pyo ni ko lo myin ya ma ma hout paw. Akhu lo lu re ma shout phe ne e si si la di lo shu kin a la chi ya da de kai ko kaung ma de. Pari myu tu ti ya a ni ne efa myo sin ji thait paw tet ya da, pyo sia ya ba. Jama di bon naw song tet khe da 4 nit tami dong a le. Jama a myu ta so ta kha ma raw myauk phu paw.
COVID-19 ကရောဂါကြောင့်နိုင်ငံတကာခီးသွွားဧည့်သည်တွေပြင်သစ်နိုင်ငံစီကိုအရင်လိုလာမလည်နိုင်ကြသေးပါဘူး။တနည်းကိုဧည့်သည်ခုနှစ်သန်းလောက်လာနေတဲ့ဒီမျောစင်ကြီးစီကိုလာလေသူတွေတဖြည်းဖြည်းပြန်များလာနိုင်မယ်လို့ Exxon မျောစင်ရဲ့ဦးဆောင်ညွှန်ကြားမှုကပြောပါရယ်
Last year at the same period we welcomed 23,000 people every day.
မနေ့ကအခုလိုချိန်မှာလာလေကြတဲ့ဧည့်သည်တနည်းကို13,000ရှိပါတယ်။ကျွန်တော်တို့ event မျိုးစင်ကြီးကိုပြန်ဖွင့်ပြီးတော့ပထမဆုံးရုံးပိတ်ရက်မှာလာလေတဲ့သူ9000ရှိခဲ့ပါတယ်ပြီးခဲ့တဲ့ရုံးပိတ်ရက်ကဆိုရင် 1000 အထိလာပါတယ်ဒါကြောင့်အခြေအနေတွေပြောင်းနေပြီမဲ့ကျွန်တော်ကတော့အခုနှစ်နွေရာသီမှာဧည့်သည်တွေအများကြီးပြန်လာမယ်လို့အကောင့်ဘက်ကမျှော်လင့်ပါတယ်ဒီမျိုးစင်ကြီးပေါ်ကနေကြည့်ရင်မြို့ရှုခင်းကတိတ်ကိုလှတော့လူတွေကလာကြည့်ကြင်ကြပါတယ်စိတ်ပျော်ရွှင်မှုရဖို့ဒီကိုလာနေကြတာတွေ့ရပါတယ
်အဆောမျိုးစင်ကြီးပေါ်ဧည့်သည်တွေတက်နိုင်တဲ့အထက်က3ထပ်ဖြစ်ပါတယ်188ပေမြင့်တဲ့ပထမထပ်389ပေမြင့်တဲ့ဒုတိယထပ်နဲ့906ပေမြင့်တဲ့တတိယထပ်တို့ဖြစ်ပါတယ်။ပထမနဲ့ဒုတိယထပ်တွေကိုဓာတ်လီကားနဲ့မတက်ဘဲလေကားနဲ့လည်းတက်လို့ရပါတယ်။အပေါ်ဓာတ်တွေမှာရှုခင်းအလှခံစားပြီးလို့အမောပြေအနားယူခြင်းနဲ့ဆိုရင်ပထမထပ်နဲ့ဒုတိယထပ်တွေမှာစားသောက်ဆိုင်တွေရှိပါတယ်။စုရန်ပေ1000ဝန်းနီးပါးကျဲတဲ့ပထမထပ်မှာဆိုရင်နွေရာသီဖွင့်ထားတဲ့ဆိုင်တွေမှာလာစားသောက်ကြသူတွေအတွက်ကြာသာပရင်းနည်းနဲ့တောက်ကြနေတိုင်းမှာ9နာရီကနေ10နာရီအထိ DJ ဖြော်ပြတင်ဆက်မှုတွေလည်းရှိပါတယ်
။ Du coup on est venu passer du bon temps avec trois copines à moi, on a trouvé l'événement sur Facebook.
တကယ်ချင်းတော့ရောက်နေ ACC တောက်စားစကားပြောဖို့လာခဲ့တာပါ။ဒီမှာဒီလိုလာလို့ရပြီဆိုတော့ Facebook ပေါ်မှာတွေ့ရလေ။တော်တော်လေးလည်းကောင်းပါတယ်။ရသည်ဥရောပူလဲပူနောက်ပြတ်တာရရလဲရှိတော့အခုလိုမျိုးအမိုးကမရှိတဲ့နေရာမျိုးလာရတာကောင်းတယ်လေ
အခုလိုပါရီမျိုးကြီးရဲ့အထင်ကြီးရမျောစင်ကြီးပေါ်မှာရှုခင်းအလှကိုခံစားပြီးမိတ်ဆွေတငယ်ချင်းတွေနဲ့ဆုံတွေ့နေကြသူတွေမနေလှပါဘူးကိုဗစ် -19 ကရောဂါကြောင့်အသွားလာကန့်သတ်မှုတွေပြင်းထန်မှရှိခဲ့ပေမဲ့အခုလိုပြန်လည်သွားလာနိုင်ကြချိန်မှာအရင်ကပူပန်မှုတွေကိုခဏမေ့သွားစေတယ်လို့သူတို့ကပြောပါတယ
် C'est exceptionnel c'est quand même iconique à Paris et
ဒီနေရာကပါရီမျိုးရဲ့အင်မတန်ထူးခြားတဲ့နေရာလေးဒီကတိတွေတက်ပြီးတော့မျောစင်ဘောကနေပါရီမျိုးအလောက်ကိုကြည့်ရတာမယုံနိုင်စရာပါအ
ဲဆောမျောစင်ကြီးစီလာကြသူတိုင်းနှာခေါင်းစည်းဝတ်ဆင်ကြဖို့လိုအပ်တယ်လို့တစိမ့်တွေတယောက်နဲ့တယောက်ကြားခက်ခွခွနေကြဖို့လည်းအကြံပြုထားပါတယ်ကက်ယောဂါကြီးကြောင့်စိုးရိမ်ပူပန်မှုတွေရှိနေကြသေးချိန်မှာအခုလိုအေးအေးဆေးဆေးလာပြီးစားတောက်နေကြသူတွေကိုမြင်ရတာကိုမျောစင်တာဝန်ရှိသူတွေကဝမ်းသာနေကြပါတယ
်That is the heart of the world as well because everybody in the world
ဒီနေရာကပြင်သစ်ရဲ့အထင်ကရနေရာတွေမဟုတ်ပါဘူး။ကဘာကြီးရဲ့အထင်ကရနေရာလည်းဖြစ်ပါလေ။ဘာကြောင့်လဲဆိုတော့ EFL မျိုးစင်ကိုလူတိုင်းသိကြတယ်လေ။ COVID-19 ကပ်ရောဂါကြောင့်ခက်ခဲတဲ့အခြေအနေတွေရှိနေတဲ့ကြားမှာလူတွေစိတ်ရေးလက်အေးလာနိုင်တဲ့ EFL မျိုးစင်လိုနေရာမျိုးရှိနေတယ်ဆိုတာလူတွေအတွက်အားတက်မျှော်လင့်စရာလည်းဖြစ်စီပါလေ။
ပြင်သစ်နိုင်ငံပါရီမြို့တော်မှာနှစ်ပေါင်း130ကျော်တဲ့ကမမမမတ်တည်ရှိနေတဲ့ EFL မျိုးစင်ကြီးဟာကဘာစစ်ပွဲတွေအောင်ပွဲတွေမတည်ငြိမ်မှုတွေစတဲ့ထူးခြားတဲ့အပြောင်းလဲပေါင်းများစွာကိုပြင်သစ်ပြည်သူတွေနဲ့အတူဖြတ်တန်းခဲ့ပါတယ်။ပျော်စရာဝမ်းနည်းစရာအဖြစ်တိုင်းမှာပြင်သစ်နိုင်ငံသားတွေကိုအားပေးနေတဲ့နိုင်ငံရဲ့အထင်ကရအဖော်မျှော်စင်ကြီးကတော့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်သူ့စီလာလည်းမဲ့ဧည့်သည်တွေကိုအမြဲကြိုဆိုနေမှာဖြစ်ပါရဲ့ရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် USAID ကို American နိုင်ငံတကာဝန်ကြီးမှု Agency ရဲ့ရှေ့လက်ပိုင်းဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Michael Harvey က USAID ဟာမော်ရိုကိုနိုင်ငံကနေအီရန်နိုင်ငံပြင်အရှေ့လေဘက်ကနိုင်ငံလူလုံးမှာပါဝင်လှုပ်ရှားနေကြတာနှစ်ပေါင်း30ကနေ40ကြာလောက်ကြာခဲ့ပါပြီလို့ပြောပါရတယ်။အဲ့ဒီနိုင်ငံတွေထူထောင်ရမှာကိုယ့်ကျမကိုဖန်တီးနိုင်မှုအနာဂတ်ကိုကိုယ်တိုင်ပုံဖော်နိုင်မှု USAID အနေနဲ့အထူးအာရုံစိုက်ပြီးရရှိမိဖက်အဖြစ်တည်ထောင်ထိန်းထားနိုင်ခဲ့ပါတယ်။အမေရိကန်အခွန်တန်းတွေရဲ့ရန်ပုံငွေတွေအများကြီးကိုအဲ့ဒီဒေသအတွင်းဘယ်နေရာတွေမှာသုံးစွဲနေကြလဲဆိုတာလက်တွေ့မြင်နိုင်မှုခက်ခဲပေမဲ့လည်းအဲ့ဒီဒေသကလူတွေအတွက်အသေးစားရေပေးဝေးစနစ်ပါဝင်နေ့စဉ်လူနေမှုဘဝအဆင်ပြေစေဖို့သုံးစွဲနေတာကိုသတိထားမိတယ်လို့မကြာခင်ကတွေ့ဆုံမေးမြန်းတစ်ခုမှာမစ္စတာဟာဗေးကပြောပါတယ်။ဒါပေမဲ့ USAID ကလွန်ခဲ့တဲ့နှစ်30 40လောက်ကတည်းကအရှေ့လေပိုင်းဒေသတဝန်းနိုင်ငံတွေမှာပိုရေးကြီးတဲ့လူအရင်းမြင့်ဆွေးရင်မြန်မာရေးအတွက်ထူထောင်ပေးခဲ့တာလည်းဖြစ်နိုင်ပါတယ်။ဆရာဝန်တွေကျောင်းဆရာဆရာမတွေနဲ့စီမံဘဏ္ဍာဝန်ကြီးဌာနအတွက်သင်တန်းတွေစီစဉ်ပေးခဲ့ရမှာ USAID ကရန်ကုန်ကိုအမြောက်များသုံးဆွဲခဲ့တာတွေရှိပါတယ်။သူဂုံယူမိဆုံးကတော့ဘယ်တက္ကသိုလ်ပေါ်နေမှာမဆိုလမ်းလျှောက်ကြည့်တဲ့အခါတက္ကသိုလ်ကဆရာဆရာမတွေဟာအမေရိကန်မှာပညာသင်ကြားခဲ့သူတွေဖြစ်သလို USAID ကပေးတဲ့ပညာသင်ဆုစကောလာရှစ်ရတဲ့သူတွေဖြစ်လို့ပါပဲလို့ပြောပါတယ်။ဆယ်စုနှစ်တည်နဲ့ချီပြီးပြည်သူတွေအတွက်ရင်းနှီးမြှုပ်နှံခဲ့တဲ့နေရာမှာလူအရင်းမြစ်ဆန်းဆန်းရေးဟာဒီနိုင်ငံတွေခွင့်ပြုဖွံ့ဖြိုးရေးနီလန်တဲ့လုပ်ငန်းတွေတိုးချဲ့ရေးစတဲ့အရာတွေမှာခွန်အားတွေအဖြစ်ထိရောက်မှုရှိတာကိုကျွန်တော်တို့တွေ့နေရပါပြီ။အာရက်ကဘာရဲ့ဒေတာတော်များများမှာခင်မီဖွံ့ဖြိုးရေးအချိန်ဟုန်နဲ့တိုးတက်နေတာကိုမစ္စတာဟာဗီကထောက်ပြပါတယ်။အဲ့ဒီဒေတာတင်ခင်မီဖွံ့ဖြိုးရေးအချိန်ကလူငယ်တွေရဲ့မျှော်မှန်းချက်နဲ့နှေးကောက်နှေးနိုင်တယ်လို့ဆိုပါတယ်။မော်ရိုကိုကနေအီရန်ပဲဖြစ်ဖြစ်ဘယ်နိုင်ငံကမဆိုလူငယ်တွေလက်မပေါ်ဘာကြောင့်ထွက်လာကြတာလဲ။သူတို့အားလုံးပြောနေကြတာတွေကအတူတူပါပဲ။သူတို့အစိုးရတွေကိုတာဝန်ခံမှုရှိစေချင်ကြတယ်၊လူသားပြုပွင့်လင်းစေချင်ကြတယ်ပလင်းမြင်တာမှုရှိစေခြင်းရတယ်။အုပ်ချုပ်သူတွေကိုသူတို့အတန်နဲ့ဆန္ဒကိုကြားစေခြင်းရတယ်။စီးပွားရေးခင်မီဖွံ့ဖြိုးတိုးတက်တာတကားဖွံ့စီးပွားရေးကိုမြင်နေကြရတယ်။အနာဂတ်အတွက်သူတို့လိုချင်တာလွတ်လပ်စွာပြည်သွားနိုင်တာယင်းနှိမ့်နှံပြီးစီးပွားရေးထူထောင်ကျင်တာဆတဲ့သာမန်နိုင်ငံတစ်နိုင်ငံမှာရှိတဲ့ပုံမှန်ဘဝကိုတန်းတားကြတာပဲဖြစ်ပါတယ်။ USAID ကဆယ်စုနှစ်တည်းနဲ့ချီပြီးပံ့ပိုးခဲ့ရသလိုပါပဲ။အနာဂတ်ကိုရှေ့ရှုပြီးလှုပ်ဆောင်နေတဲ့ရှေ့လေပိုင်းဒေသကပြည်သူတွေရဲ့အားကြမြှော်မှန်းချက်တွေကို USAID ကဆက်လက်ထောက်ခံပေးသွားမှာဖြစ်ပါတယ်လို့USAID ရဲ့အရှေ့လေပိုင်းဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးမိုက်ကယ်ဟာဗီကပြောပါရခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရေး Editorials VOA Washington DC 23230 USA ကိုကြားရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင်EDITORIALS ကို email နဲ့ပို့နိုင်လို့2326193343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်
။အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။ Coronavirus ကရောဂါတန်ခံနေရချိန်မှာထိရောက်တဲ့ကာဝယ်ဆေးရလာရင်ကိုယ်နိုင်ငံအတွက်ပဲကိုကြည့်တာမျိုးမလုပ်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲTedros Ghebreyesus ကအင်္ဂါနေ့ WHO သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမျိုးသားရေးကိုပဲဦးစားပေးတာဟာကာယောဂါကိုပိုးပြီးဆိုးစေနိုင်တဲ့အပြင်ကမ္ဘာကုန်စည်စီးဆင်းမှုတွေပါလုံးဝပြတ်သွားတဲ့အထိဖြစ်လာနိုင်စေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲလူငယ်တွေနေနဲ့ COVID-19 ရောဂါပိုးပြီးနေတာမဟုတ်တဲ့အတွက်သတိထားကြဖို့နဲ့ကိုယ့်ရဲ့ပြုမှုနေထိုင်ပုံတွေဟာတခြားလူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့လည်း WHO ကသတိပေးပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ22သန်းနီးပါးဖြစ်လာနေသလိုသေဆုံးရသူက8သိန်းနီးပါးရှိနေပြီဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံရွေးကောက်ပွဲကနေ26နှစ်အုပ်ချုပ်ပြီးနောက်ထပ်တက်တန်းတိုးမဲ့အာနာရှင်သမရအလက်ဇန္ဒရာလူရှန်ကိုနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြမှုတွေတိုးလာနေချိန်မှာအင်္ဂါနေ့ကနောက်ထပ်အလုသမားတွေပါဆန္ဒပြလာကြပါတယ်။ရက်ဆက်ပြီးငင်းငန်းစွာဆန္ဒပြမှုကိုရဲတွေကပြင်းပြင်းထန်ထန်ခြေမုန်းခဲ့တဲ့နောက်သမရလူရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကိုသမရကငင်းဆူခဲ့တဲ့ချိန်ကစပြီးဘယ်လာရုစ်နိုင်ငံမှာမငြိမ်သက်မှုတွေတိုးလာခဲ့တာပါ။ရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ပဇားကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာဂရင်150ဆန့် COVID-19 ရောဂါဆိုင်ရာကျန်းမာရေးဗဟိုဌာနအသစ်ကိုဖွင့်လှစ်လိုက်ပါတယ်။အဲ့ဒီဗဟိုဌာနမှာပြင်းထန်အဆုတ်ရောင်ကူးစက်ရောဂါအတွက်တီးခြားခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီးCOVID-19 ရောဂါလူနာတွေအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ COVID-19 ကာယရောဂါကာလာတဲ့မြောက်ကိုရီးယားနိုင်ငံကခေါင်းဆောင်တွေအဆင့်မြင့်နိုင်ငံရေးညီလာခံကိုဒီကနေ့ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိပါတယ်။ညီလာခံမှာဘာအကြောင်းအရာတွေဆွေးနွေးမယ်ဆိုတာကိုတော့နိုင်ငံပိုင် KCNA သတင်းဌာနကဖော်မပြပါဘူး။ဗုဒ္ဓဖူးနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင့်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုရေးပေါ်အခြေအနေကြောင့် ဇီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာချပါစေ။ဒီလိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မိုးသက်ပါ။
This program has come to you from the Voice of America, Washington.